ရွေးကောက်ပွဲမှာအမတ်အနေရအများစုနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွှတ်တော်ရေးရာဦးဆောင်ကော်မတီကိုဒီကနေ့မှဖွဲ့စည်းလိုက်ပါတယ်။မကြာခင်စတင်မဲ့ဒုတိယအကြိမ်လွှတ်တော်ဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းဆောင်ရွက်နိုင်ဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်လို့ NLD ဘက်ကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါလာမယ့် February 1ရက်နေ့မှာတော့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေနဲ့လွှတ်တော်အစ်ကိုစတင်တော့မှာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်600ကျော်တက်ရောက်မဲ့ဒုတိယအကြိမ်လွှတ်တော်အသီးသီးအတွက်လွှတ်တော်ဆိုင်ရာလုပ်ငန်းတွေကိုပေါင်းစပ်ညှိနှိုင်းဖို့အတွက်အဖွဲ့ဝင်၅ဦးပါဝင်တဲ့လွှတ်တော်ရေးရာဦးဆောင်ကော်မတီတရက်ကိုဖွဲ့စည်းလိုက်တယ်လို့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကနေ့မှကြေညာပါတယ်ဒီကော်မတီကလှုပ်ဆောင်မဲ့လွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီး NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းမြင့်ကအခုလိုပြောပါတယ
်လွှတ်တော်လုပ်ငန်းတွေပြီးကျွန်တော်တို့ပါကဥပမာဆိုလို့ရှိရင်ဆရာကလေးလာပြီးတက်ရှင်းတဲ့လူရှိတယ်လာခြင်းတဲ့မီဒီယာတွေရှိတယ်တခါတချို့လာတက်ရောက်ရှင်းတဲ့ပါလီမန်နေရှိတယ်တချို့တယောက်ချင်းနဲ့ဒီစိတ်ပါမှားတဲ့ပြည်သူတွေရှိတယ်အဲ့ဒီခါကျတော့ကျွန်တော်တို့ကဒီဟာတွေအကုန်လုံးကဟိုကျွန်တော်တို့ပဲဟိုပေါ်ဒီတောင်းရှိတာဟုတ်ဒါကြောင့်မလို့ဒီလွတ်တော်ရုံးနဲ့ပေါ်ဆက်ပြီးလုပ်ဖို့ဘာလို့ဒီလူတက်ချင်တဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကလည်းအကုန်ခွင့်ပြုလို့လည်းမရဘူးလေကြာဥပမာဆိုမီဒီယာနဲ့300ဖြစ်မယ်တန်မှတ်200ပေါ့ဖြစ်မယ်ဆိုလွတ်တော်ကိုယ်စားလည်းလက်ရှိလူနဲ့အဟောင်းနဲ့လေးလာပြီးနဲ့တက်မှန်းနဲ့ဆိုတဲ့ခါကျတော့နေရာခင်းကြီးနေရာအစားကြာအဲ့ကြောင့်အဲ့ဒါကြီးစီစီပြီးတော့နည်းနည်းခွဲတန်းလေးချပြီးတော့လုံနိုင်တိုင်နိုင်လို့ပေါင်းဆက်ညီညာရေးလုပ်ဖို့ဒီလွတ်တော်ရုံးနဲ့အဲ့ဒါပဲ
NLD ကအခုဖွဲ့စည်းလိုက်တဲ့လွတ်တော်ရေးရာဦးဆောင်ကော်မတီမှာအဖွဲ့ခေါင်းဆောင်အဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဦးဆောင်မှာဖြစ်ပြီးမြို့သားလွတ်တော်ကိုယ်စားလှယ်အဖြစ်နဲ့ရွေးချယ်ခံခဲ့ရတဲ့ဦးမန်းဝင်းခိုင်တန်းဦးမင်းဦးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဒေါက်ခင်စန်းလိုင်နဲ့ဦးအောင်စိုးတို့၅ဦးပါဝင်မှာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာ NLD ပါတီကလွတ်တော်နေရာစလုံးမှာအနိုင်ရရှိခဲ့သလိုပြည်내နဲ့တိုင်းအများစုမှာလည်းနေရာအများစုကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကအစိုးရဖွဲ့ဖို့အတွက်ပြင်ဆင်မှုတွေလုပ်နေသလိုလွတ်တော်ဆိုင်ရာလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့လည်းဦးဆောင်ဆောင်ရွက်ဖို့အတွက်ပြင်ဆင်နေကြတာပါ။နိုင်ငံရေးအကဲအခတ်တွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လက်ဖြင့်အခုဖွဲ့စည်းလိုက်တဲ့လွတ်တော်ရေးရာဦးဆောင်ကော်မတီရဲ့အဖွဲ့ခေါင်းဆောင်ဦးဝင်းမြင့်ဟာလာမယ့်လွတ်တော်တက်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်လာမယ်သူလို့ခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ